ါရှင်2015ခုတွေရေကောက်ပွဲကြီးကျင်းပဖို့အခုဆိုရင်6ရက်ပဲကျင်းပတော့တယ်နော်ဒါကြောင့်ပဲနေရာပဲအချိန်မှာပဲဖြစ်ဖြစ်ရေကောက်ပွဲနဲ့ပတ်သက်ပြီးပြောဆိုနေတာတွေသတင်းတွေဆိုရင်လည်းကျမတို့ရေကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုပဲထိတ်ဆုံးမှတွေ့နေရပါတယ်ဒါဟာမြန်မာပြည်သူလူထုအတွက်တက်တရအချိန်မြောက်ရေကောက်ပွဲအတွေ့အကြုံဖြစ်ပါတယ်အခု2015ခုတွေရွေးကောက်ပွဲကပြီးခဲ့တဲ့2010ရွေးကောက်ပွဲထက်ရော2012ချဖြတ်ရွေးကောက်ပွဲတွေထက်ပိုးပြီးနိုင်ငံအတွက်အရေးကြီးတဲ့ရွေးကောက်ပွဲကြီးလည်းဖြစ်ပါတယ်။ရွေးကောက်ပွဲလေးလာဆောင်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ဒါနာရှိဆောင်အဖွဲ့ကြီးကတော့တိုင်းနယ်ပြည်နယ်39ခုမှာမဲဆွဲစည်းရုံးရေးကာလမဲစင်းပြုစုခြင်းနဲ့အတူမဲဆန္ဒရှင်အသိပညာပေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လက်အတန်ကြာစစ်တမ်းကောက်ယူထားတယ်လို့ပြောပါတယ်။သူတို့ကောက်ယူထားတဲ့စစ်တမ်းနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲအပေါ်တုံ့သက်ချက်ကိုတော့ဒါနာရှိဆောင်အဖွဲ့ကဒါရိုက်တာမနွေနွေချုံကအခုလိုပြောပြထားပါတယ်ရှင်
။ပေါင်းကြည့်ခဲ့တဲ့အရာဆိုလို့ရှိရင်တော့မဲဆွဲစည်းရုံးတဲ့ကာလမှာဆိုလို့ရှိရင်လည်းဒီပါတီတွေမှာဆိုလို့ရှိရင်ကျင်းဝတ်တွေကိုချိုးဖောက်နေတဲ့ကိစ္စမျိုးတွေလည်းကျမတို့ဟိုတွေ့ရတယ်။ဒီမဲဆန္ဒရှင်ပညာပေးတဲ့အစီအစဉ်တွေမှာဆိုလို့ရှိရင်ကျမတို့အရန်ကိုနေပါနေသေးရပေါ့နော်။အလို့သဖြင့်ကျမတို့ကောင်းမင်းတွေကတော့ဒီအားလုံးပါဝင်မှုပေါ့အမျိုးသမီးပါဝင်မှုရဲ့ဒိုင်းနာလူနည်းစုတွေရဲ့ပါဝင်မှုသူပြောင်းလူသားတွေရဲ့ပါဝင်မှုရဲ့ဒါမတန်ဆွမ်းနေတဲ့ပါဝင်မှုကိုအဓိကထားပြီးတော့ကြည့်တဲ့အခါမှာသနာရှင်ပညာပေးတဲ့လုပ်ငန်းအစီအစဉ်တွေကိုလုပ်နေရတယ်ပေါ့အရန်ကိုနှဲပါနေသေးတယ်ဆိုတော့တွေ့ရတယ်ပေါ့နော်သက်ဆိုင်ရာမီဒီယာကဏ္ဍတွေနောက်ယူကော့ဘယ်ပေါ်မရှင်ကနေပြီးတော့ရုပ်သံအတုံးပြူတာတွေအရန်ကိုနှဲပါနေသေးတယ်ကိုကျွန်တော်တွေ့ရတယ်အထူးသဖြင့်ရွှေပြောင်းလုပ်သားတွေနဲ့ပတ်သက်တဲ့ဒီမဲစင်းရင်းဒေသရဲ့ဒီမှာဆိုလို့ရှိရင်ရွှေပြောင်းလုပ်သားတွေကိုယ်နဲ့ကလည်းနှဲကိုတော့တွားပြီးတော့မဲစင်းတွေမှာပါအောင်လုပ်ဖို့အတွက်လည်းခက်ခဲသလိုသူတို့ရဲ့ဒီအလုပ်ရှင်တွေကနေပြီးတော့လဲမဲစင်းမှာပါဖို့ရဲ့မဲသွားပေးဖို့နိုင်ဖို့အတွက်ကိုလဲခွင့်ပေးတာတွေမဲနေတဲ့အခါကျတော့ကောက်ပဲနေမှာမဲပေးဖို့ဆိုတာတွေကဒေတာမှုတိတ်ပြီးတော့မရှိသေးဘူးဆိုတာကိုတော့ကျွန်တော်တို့လက်လောပေါ့နော်တွေ့ရှိထားရပါတယ်လို့
အခု2015ရွေးကောက်ပွဲကြီးမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းပါဝင်နိုင်မှုအရေးအတွက်ဟာပြီးခဲ့တဲ့2010ရွေးကောက်ပွဲချက်ကိုပိုးပြီးတော့အားရစရာကောင်းတယ်လို့ဆိုပေမဲ့ကျေးရွာဒေသတွေမှာအမျိုးသမီးတွေဟာရွေးကောက်ပွဲနဲ့ပတ်သက်ပြီးအကြောက်တရားတွေရှိနေတာမဲအသိပညာနဲ့ပတ်သက်ပြီးနားလည်မှုတွေကတော့အားနည်းနေသေးပဲလို့မနွေနွေထွန်းကပြောပါတယ်
။တော့ကျေးလိုက်ဒေသတွေမှာတောင်မော်ဒေသတွေမှာတွားလာရခက်ခဲတဲ့နေရာတွေမှာရှိတဲ့တိုင်းသူအမျိုးသမီးတွေအောင်ဆိုလို့ရှိရင်ပိုပြီးတော့ကျွန်တော်တို့စာမတက်တဲ့နှုံးတွေပုံများတယ်။အိမ်ထဲမှာပဲနေရတယ်အိမ်လုပ်တွေပဲလုပ်ရတယ်ဆိုတဲ့အခါကျတော့မဲနဲ့ပတ်သက်လို့သူတို့ဘာမှမသိဘူး။အဲ့လိုမသိတဲ့အခါမှာသူတို့ကိုဥတည်ပြီးတော့ကျမတို့တော့မဲသားခဲဖို့ရွေးကောက်ပွဲဆိုတာဘယ်လိုမျိုးအရေးကြီးရဲဆိုတဲ့ဟာမျိုးကိုပြောမှုအပိုင်းတွေကတော့ပါတီတွေလှုပ်ဆောင်တာတွေရောအရက်ဖက်အဖွဲ့စည်းတွေလှုပ်ဆောင်နေတာအပိုင်းတွေကတော့လက်လန်းမမီနိုင်သေးဘူးလို့ကျမတို့မြင်တယ်။အဲ့လိုလက်လန်းမမီမှုပေါ်မှာမူတည်ပြီးတော့အမျိုးသမီးတွေရာဆိုလို့ရှိရင်သူတို့ရဲ့မဲပေးခြင်းအပေါ်မှာလမ်းမိုးခံရမှုတွေရှိတယ်။သူပါဆိုသူတို့ဘယ်ပါတီကိုကြားရမယ်ဆိုတာတော့မသိဘူး။ဘယ်လိုမဲပေးရမယ်ဆိုတာတော့မသိနေတဲ့သူတွေကိုတွေ့ရတယ်သူတို့မှာအကြောက်တရားတွေမှန်းမိုးနေရဆိုတော့တွေ့ရတယ်။အဲ့ဒီအတွက်ကြောင့်လို့အမျိုးသမီးတွေရဲ့နေပေးခြင်းဟာဆိုလို့ရှိရင်ဘလောက်လွတ်လပ်ပြီးတော့တရားမျှတမလဲဆိုတဲ့ဟာသူတို့ရဲ့တကယ်ကိုရွေးချယ်မှုတမလားဆိုတာတွေကတော့ကျွန်တော်တို့နေပေးရဲ့ညှိတာလို့ဆိုဆက်လက်ပြီးတော့စောင့်ကြည့်နေတာတော့အောင်ပါပါကျွန်တော်တို့အနေနဲ့တော့လေ။
ဆိုရင်ရွေးကောက်ပွဲနီးလာတာနဲ့အမျှပါတီကြီးတွေကြားမှာအပြိုင်ဆိုင်မဲဆွဲစည်းရုံးရာကနေမလိုလားအပ်တဲ့ကြံဖက်မှုတွေလည်းရှိလာတာမို့ရွေးကောက်ပွဲနေ့မှာလုံခြုံရေးအတွက်ပိုးပြီးတော့သတိရှိဖို့လိုအပ်မယ်လို့အမျိုးသမီးများအဖွဲ့ကွန်ရက်မြန်မာရဲ့ပဲ့ကင်ကော်မတီဝင်တူဖြစ်တဲ့မက်ခင်လေးကပြောပါတယ်
ပါတီတွေရဲ့အခြေအနေကတော့ဒီရွေးကောက်ပွဲနီးလာတော့ပို့ပြီးတော့ပြိုင်ဆိုင်မှုကပြင်းထန်လာတာတွေ့ရတာပေါ့နော်ဒါကတော့ဖြစ်လေဖြစ်တာရှိတဲ့ဟာတွေပါဒါပေမဲ့အကြံဖက်မှုတွေပါပါလာတဲ့ဟာမျိုးတွေကတော့ကျွန်တော်တို့စိုးရိမ်နေဒီကြံဖက်မှုတွေကသက်ဆိုင်ရာပါတီတွေကနေပြီးတော့တရက်ပါဝင်ပတ်သက်သလားမပတ်သက်ဘူးလားဆိုတော့ကျမတို့အခုချိန်မှတိကျမပြောနိုင်ပေမဲ့ကျမတို့လည်းမီဒီယာပေါ်ကရှိတဲ့သတင်းတွေအရာပဲကျမတို့သိရတဲ့အခါမှာအင်တန်မအဲ့ဒါကိုလည်းစူးရင်ပါတယ်နောက်တစ်ခါမဲစင်းရေးကိစ္စပေါ့နော်မဲစင်းကိစ္စနဲ့ပတ်သက်ပြီးတော့လည်းအားလုံးကမှပြောကြရတယ်ဖြစ်တယ်နောက်ပြီးတော့တစိတ်တုံးကမှင်ယူတယ်ဆိုတဲ့ကိစ္စတွေလည်းဖြစ်တဲ့အတွက်ကျမတို့ရွေးကောက်ပွဲနာနီးလာတဲ့အချိန်ပြည်သူလူထုကလည်းအရင်စိတ်လှုပ်ရှားလာတယ်သူ့အတွက်ကြောင့်ရွေးကောက်ပွဲမဲပေးတဲ့နေ့မှာငြင်းငြင်းချမ်းချမ်းနဲ့မှဖြတ်တန်းနိုင်ပါမလားဆိုတဲ့စိတ်ပူပန်မှုတွေအများကြီးရှိနေပါတယ်
ကြပြင်လေမြို့ပြနဲ့အလှမ်းဝေးတဲ့နေရာတွေမှာချိတ်ချောက်မဲဆွဲတာတွေကိုလည်းတတိထားစောင့်ကြည့်ဖို့လိုမယ်လို့မခင်လေးကခြောက်ပြပါတယ်
ဘာလို့ဆိုကျမတို့ကမြို့ကြီးမှာပဲအခြေဆိုင်တဲ့အခါကျတော့တကယ်ကျေးလက်တွေနဲ့တိုင်းရင်းသားဒေသတွေမှာကျတော့ကျမတို့အလားမမီနိုင်တဲ့အခါမှာအဲ့ဒီမှာမီဒီယာလည်းအရောက်ပေါက်နေတယ်။စောင့်ကြည့်မဲ့သူတွေအတွက်လည်းအရောက်ပေါက်နေတဲ့နေရာတွေမှာမျိုးစုံဖြစ်နိုင်ပါတယ်။ဥပမာဖြင့်သူကအစားရေကျိုးပြီးတော့စီယုံထားရလည်းရှိတယ်။ဖွံ့ဖြိုးရေးရန်ပုံငွေတွေနဲ့စီယုံထားရရှိတယ်။ဒီဟာပြီးလို့ရှိရင်ဘာလုပ်ပေးမယ်လို့ပြောထားတာရှိရဲ့ဒီလူတွေကိုခြိပြီးတုတ်ပြီးနဲ့ပြောတာမျိုးတွေမပေးလို့ရှိရင်ဒီမှာမှတ်ထားတယ်เนาะဆိုပြီးတော့ ဟိုချိန်ကြောက်တာဟုတ်တယ်မှလည်းဟုတ်မယ်ဒါပေမဲ့အရန်လိုသားတဲ့ခြေလက်မှနေတဲ့ပြည်သူတွေအတွက်ကကြတော့ဒီလို uniform ဝတ်တွေကပဲဖြစ်ဖြစ်အာဏာရှိတဲ့လူတွေကတစုံတစ်ခုပြောလာပြီးဆိုရင်ဒီတိုင်းတော့သူတို့ကြောက်ပြီးတော့လိုင်းလုံးဆိုင်တာတွေလည်းရှိကောင်းရှိနိုင်ပါတယ်အဲ့ဒီအတွက်ကတော့ကျမတို့ဒါအများကြီးစိန်ခေါ်မှုရှိတယ်လို့လည်းကျမတို့တွက်ဆထားပါတယ
်ကျမတို့မဲဆန္ဒရှင်ပြည်သူလူထုတွေတတိထားတဲ့အချက်ထဲမှာဘာသာရေးလူမျိုးရေးအကြောင်းတစ်ခုခုပြပြီးတော့မလိုလားအပ်တဲ့စုပူမှုတွေဖန်တီးလာနိုင်တဲ့အခြေအနေမျိုးတွေလည်းဖြစ်နိုင်ပါတယ်ဒီအချက်ပေါ်မှာလည်းအမျိုးသမီးများကွန်ရက်မြန်မာအဖွဲ့ကမတ်ခင်လေးကသဘောတူပါတယ
်နိုင်ငံတော်ဒီလိုကာလမျိုးမှာဒီဘာသာရေးလူမျိုးရေးအကြောင်းပြတဲ့ကိစ္စမျိုးတွေကိုတတ်နိုင်နေများနေသမျှနေအောင်တာဝန်ရှိသူတွေကတည်တည်ချာချာစစ်စစ်ပြီးတော့အရေးယူတာမျိုးတွေနော်ကင်ပယ်ဖြေရှင်းတာမျိုးတွေလုပ်တင်ပါတယ်အဲ့ဒီသတင်းတွေကြားလေကျမတို့တို့ကပို့ပြီးတော့ဒါမျိုးတွေကိုစိုးရိမ်မှုတွေရှိပါတယ်အထူးသဖြင့်ဘာသာကြားလူမျိုးသားတွေနေတဲ့အရက်ဒေသတွေမှာဘယ်လိုချိန်ညောင်းမှုတွေရှိမလဲဆိုတာတော့ကျမတို့လည်းဟိုလောလောဆယ်တော့တွက်လို့မရဘူးပေါ့နော်
ဒါပြင်လဲရွှေကောက်ပွဲအပြီးရလတ်တွေပေါ်မှာအငင်းပွားမှုတွေလည်းဖြစ်လာနိုင်စရာရှိရမို့ရွှေကောက်ပွဲစောင့်ကြည့်အဖွဲ့တွေကဒီအခြေအနေတွေကိုလည်းသတိထားစောင့်ကြည့်ဖို့လိုမယ်လို့ဒါနာရွှေဆောင်အဖွဲ့ကမနှွေးနှွေးထွန်းကလည်းဆိုပါတယ်
မနေ့မှမမှုဆိုရယ် check and balance တွေလုပ်သွားဖို့တော့အများကြီးလိုမယ်ပြည်သူလူထုကလည်းလုပ်ဖို့လိုတယ်လို့ကျွန်တော်တို့ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့သူတွေကလည်းတော့စောင့်ကြည့်လေ့လာထားတဲ့တွေးရှိချက်ရလဒ်တွေနဲ့တော့ဒီဘက်ကနေပြီးတော့ထုတ်ပြန်ကြေညာထားတဲ့ရလဒ်တွေအဲ့ဒီပေါ်မှာပြတ်လာနိုင်မဲ့အငင်းပွားမှုတွေပေါ်မှာမူတည်ပြီးပြန်ပြောင်းလာမဲ့ရလဒ်တွေပေါ့ဒါတွေကိုလည်းကျွန်တော်တို့ဆက်ပြီးတော့စောင့်ကြည့်လေ့လာသွားမှာပါစောင့်ကြည့်လေ့လာတဲ့သူတွေမှာလည်းပဏာမပေါ့နော်ရလဒ်ထွက်လာတဲ့ဟာတွေပေါ်မှာကျွန်တော်တို့မှတ်တမ်းမှတ်တာတွေအဲ့ဒီမှတ်တမ်းမှတ်ထားတဲ့ဟာတွေနဲ့ပြန်ပြီးတော့ပြန်ကြိုက်တာတွေလည်းဒါမျိုးတွေလည်းလုပ်သွားမှာပါ
ဒါကတော့ရွေးကောက်ပွဲကိုစောင့်ကြည့်နေကြတဲ့အမျိုးသမီးရေးရာလှုပ်ရှားနေတဲ့ခေါင်းဆောင်နှုတ်ဦးရဲ့အမြင်နဲ့သုံးသပ်ချက်တချို့ကိုနားဆင်ကြရတာပါရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးကိုနိုင်ငံရေးပါတီ92ပါတီကဝင်ရောက်ရှင်ပြိုင်ကြမှာပါ။အဲ့ဒီအထက်မှာတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုစလဲလောင်းပေါင်း1152ဦးနဲ့ပထမနေရာပြည်ထောင်စုချက်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီက1134ဦးနဲ့ဒုတိယနေရာအပြင်တိုင်းသာစီလုံးညီညွတ်ရေးပါတီကကိုစလဲလောင်းပေါင်း949ဦးနဲ့တတိယနေရာမှာရှိပါတယ်။အလားတူပါပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းပေါင်း168ဦးပြည်တော်စုချက်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီကအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်း82ဦးနဲ့အတူတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်း80ကျော်နဲ့ဝင်ရောက်ရှိပြိုင်မယ်ဆိုတာပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရနာခွင့်ပြုပါအောင်ရှင်။နောက်တစ်ပတ်ဒီအချိန်မှာတော့ရွှေကောက်ပွဲမှာဘသူကဦးဆောင်လို့အနိုင်ရနေပြီလဲဆိုတာကိုလည်းကျမတို့သိရပြီမို့တော်တော်ရှင်နေနဲ့ရွှေကောက်ပွဲရလဒ်တီကြောင့်ပြောရင်းနဲ့ပြန်ဆောင်ရအောင်ပါနော်။နောက်ဆက်ရတဲ့တော်တော်ရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။